ဟောင်ကောင်မှာတော့အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစက်တဘာမြောက်အဖြစ်နဲ့ဒီကနေ့မှဆက်လက်ကျင်းပပြီးတော့ဒီကနေ့မှာတော့ဒီဆန္ဒပြတဲ့သူအရေးအတွက်ဟာတိတ်ထက်မနေရှိခဲ့ပါတယ်ဟောင်ကောင်မှာမိုးရွာအကြီးကျယ်ရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးရေဆောင်ပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေဟာဗစ်တိုးရီးယားပန်းချီမှာစုဝေးပြီးတော့အဲဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဈေးဝယ်စင်တာတွေရှိတဲ့နေရာတွေကိုခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေဟာသူတို့ခြိတက်လှည့်လည်ရာလမ်းတစ်လျှောက်မှာလဲကျူးကျော်တန်းတွေဆိုင်းဘောက်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်လွတ်မြောက်ရေးဒီမိုကရေစီရရှိရေးစတဲ့ကျူးကျော်တန်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်ဒီကနေ့ဆန္ဒပြတဲ့သူတွေထဲမှာတက်ကြီးရွယ်တွေပါဝင်အရွယ်ပေါင်းစုံပါဝင်ခဲ့သလိုတချို့တွေကလည်းသူတို့ရဲ့ကလေးငယ်တွေကိုပါခေါ်လာပြီးတော့ငြင်းငြမ်းစွာနဲ့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေများတာကြောင့်တချို့လဲပန်းချီထဲမှာနေရာမယူနိုင်ပဲဟောင်ကောင်ရဲ့အဓိကစီးပွားရေးဇုံတွေဘက်ကိုခြိတက်ဆန္ဒပြခဲ့ကြပြီးတော့တရုတ်စိုးရကထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမြာရုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတော့အစိုးရဘက်ကသူတို့ကိုလေးလေးလေးသာဆက်ဆံတယ်ဆိုတာမပြမချင်းသူတို့အနေနဲ့ဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောလိုက်ပါတယ်ဒီနိုင်ငံပြည်မာကြီးကိုတရားခံလဲပြောင်းရေးဥပဒေကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြတာတွေဖြစ်လာခဲ့တာဖြစ်ပါတယ်နော်